ဘင်းကြီးကယောဂပြောက်သွားတော့အင်မတန်ဝမ်းသာတယ်ဘုရားလံလူတင်မျိုးကိုအင်မတန်ကျေးဇူးတင်တယ်အသက်ရွယ်ကြီးရင်တွေ့ကြုံဆုံးတဲ့တမတော်ကြီးတံတမတော်ကြီးတံကုသလို့မပြောက်တဲ့ယောဂကိုဒီလူလင်တို့လေးကသူ့ရဲ့ကြီးမားတဲ့ဉာဏ်အစွမ်းနဲ့ကုသနိုင်ပါပြီလေဆိုပြီးတော့အမာလူလင်မျိုးတင့်ရဲ့ဂါထာ၈ခုဟာအင်မတန်ကောင်းမြတ်လာပါတယ်ကျွန်ုပ်ရဲ့ယောဂကိုပြောက်ကင်းသွားစေနိုင်ပါတယ်ဒါကြောင့်ဓမ္မကိုပူဇော်တဲ့အနေနဲ့ဂါထာတစ်ပုဒ်ကို၈000အချင်းအရဗျာ၈000ပူဇော်ပါရစေ။ဒီတော့ဘုရားလံလူလင်ပြူလေးက၈000လည်းမယူပြစေနဲ့၈000လည်းမယူပြစေနဲ့၈000လည်းမယူပြစေနဲ့ဘာမှမယူပြစေနဲ့တော့။ဘာဖြစ်လို့လဲဆိုတော့ပစ္စည်းမံဘာသာတောကာထံကာမီမီနရတောမနောပစ္စည်းမံဃာထံနောက်ဆုံးဃာထာကိုဘာသာတောယုစပိနေတော်မေငါဤတန်တန်၌ကာမီကာမဂုံတရားတို့၌မနောစိတ်တိနာရတော်မွေလျောခြင်းမရှိကင်းပြတ်ခဲ့ပါပြီတည်းဒီကာမဂုံရဲ့အဖြစ်တွေကိုဟောရင်ဟောရင်နဲ့ကိုဟောနေတဲ့တရားကိုပြောနေတဲ့စကားထဲမှာညံသွင်းပြီးတော့ဆင်ခြင်နေလိုက်တော့နောက်ဆုံးခါတာကိုရွတ်ဆိုပြီးတဲ့အချိန်မှာပဲကာမဂုံအာယုန်ဒီပေါ်မှာအာလယပြတ်သွားပါပြီကာမတဏ္ဍာကျင်းသွားပါပြီ။သာသနာ့ဘကလဆိုတော့သမုတ်စိရဗဟန်နဲ့အမြင့်ပြက်ပေတာတော့မဟုတ်ဘူးပေါ့။ဇန်တကူနဲ့ဇန်ချမ်းသာနဲ့ဇန်စိတ်နဲ့ဝိခမဏဗဟန်အဖြစ်ပယ်လိုက်တာဖြစ်ပါတယ်။အနကောင်းကောင်းလူကျင်တဲ့ပုဂ္ဂိုလ်ဟာမလိုတဲ့တရားတွေကိုစွန့်ပြရမယ်ဆိုတဲ့ဂါထာလေးကိုရွတ်ပြီးတဲ့အချိန်မှာပဲသူ့ရဲ့စိတ်မှာသူ့ရဲ့စိတ်ဟာလွလွကျူးကျူးလောကီစိတ်ရိုးရိုးမဟာကုသိုလ်စိတ်မဟုတ်တော့ဘဲနဲ့ဇန်စိတ်ရှိဖြစ်သွားတယ်။ဇန်စိတ်ဖြစ်သွားတော့ဇန်ဆိုတာကကာမဂုဏ်အယုန်ဒီပေါ်မှာတက်မဲ့တဲ့စိတ်မရှိတော့ဘူး။ဒါကြောင့်ဒီ၈000မယူပြစေနဲ့တော့ဒီဆေးဘူးမယူပြစေနဲ့တော့။ဒါကြောင့်သူကတရားဟောရင်မတတ်နဲ့ဇန်ရသွားတာလေလို့ဆိုတော့ခရလန်လူတို့ကဗာရာဏသီမင်းကြီးကိုတရားဟောရင်နဲ့မင်းကြီးရဲ့နောက်မှာစိုက်ထူကြတဲ့ထီးပူကြီးကိုကြည်ပြီးတော့သူကဟောနေတာကိုတရားကိုလည်းညံသွင်းတယ်တစ်ဖက်ကလည်းသီပူကြီးကိုကြည်ပြီးတော့ဩဒါဒကတိုင်းလို့ခေါ်တဲ့အဖြူကတိုင်းရှုမှတ်ပြီးတော့နေတယ်နာကတရားနာညာကပါတယ်တော့ခန္ဓာရေးလျှက်ရမယ်ပါဇက်ကတရားဟောသလိုညာကလည်းခန္ဓာမှာလက်နေရမှာပါပဲဟောသူနာသူအတူတူပါပဲเนาะဟောတဲ့ပုဂ္ဂိုလ်ကလည်းဟောတယ်လို့ဆိုပေမဲ့အခုဥစဉ်တို့ရလေလူလေးတရားကိုဟောနေတာဟာတရားနာပိသတ်များအတွက်တော့ဟောနေတာပေါ့ဥစဉ်တို့ကိုယ်တိုင်လည်းပဲနားယူနေတာပါပဲတရားနာပိသတ်ထဲမှာဥစဉ်လည်းတယောက်အပါဝင်ပါပဲဥစဉ်ဟောတဲ့တရားလည်းမဟုတ်ပါဘူးမြတ်စွာဘုရားရှင်ဟောကြားတဲ့တရားဖြစ်ပါတယ်တဘာဝဓမ္မအရာသစ္စာတရားဖြစ်နေသူ့လိုလိုမှန်ကန်စွာတည်ရှိနေတဲ့တရားမြတ်သာဖြစ်ပါတယ်အဲ့ဒီတရားကိုကိုယ်ကိုယ်တိုင်တယောက်ထဲနာတာမဟုတ်ဘဲနဲ့အများနဲ့အတူတူထိုင်ပြီးတော့နားယူတဲ့သဘောပါပဲဒီတော့ဗာရာဏစီမင်းကြီးကိုတရားဟောရင်းနဲ့ ठी ပူကြီးကြည့်ပြီးဩရတာကတိုင်းရှုလက်တာနောက်ဆုံးဂါထာလဲဆုံးရောဇံလဲပဲဇံဘိညင်လဲပဲရရှိတော်ပါတယ်ဒီတော့ကာမဂုဏ်အယုန်ဒီပေါ်မှာတက်မဲ့တဲ့စိတ်လုံးဝမဖြစ်တော့ဘူးဒီတော့မင်းကြီးကကြည်ညိုတွန်းလို့ကောင်းပြီစွာကောင်းပြီစွာအသင်လူလင်တို့လေးဟာလောကကြီးကြောင်းကောင်းကောင်းသိပါပြီစွာအကောင်ဆိုးအကြောင်းကျိုးကိုခွဲခြားပြီးတော့သိပါပြီစွာဒုက္ခရဲ့အကြောင်းရင်းဖြစ်တဲ့တဏှာသဘောကိုလည်းပဲကောင်းကောင်းကြီးသိပါပေစွာလို့ချီးကျူးပါရယ်။ကာမဂုဏ်အာယုန်တွေကိုစွန့်နိုင်နေဆိုတာလောကအကြောင်းကောင်းကောင်းကြီးသိလို့ပါ။တချို့ကလည်းပဲကာမဂုဏ်အာယုန်စွန့်ထားတဲ့ပုဂ္ဂိုလ်ဆိုရင်ဒီလူလောကအကြောင်းဘာမှနားမလည်ဘူးလို့ဒီလိုလည်းပဲပြောတတ်ကြတယ်။တကယ်တော့ကာမဂုဏ်အာယုန်တွေကိုစွန့်နိုင်နေဆိုတာလောကအကြောင်းကာမဂုဏ်အကြောင်းကောင်းကောင်းကြီးသိသွားလို့ပါ။လောကအကြောင်းကာမဂုဏ်အကြောင်းမသိသေးတဲ့သူကမစွန့်နိုင်သေးဘူးပေါ့။ကောင်းကောင်းမသိသေးလို့ကောင်းကောင်းမစွန့်နိုင်သေးတာပါကောင်းကောင်းသိတဲ့တနည်းကြရင်တော့ကောင်းကောင်းစွန့်နိုင်ကြမှာပါပဲဒီတော့ဟာရတိမင်းကြီးကလည်းဝမ်းမြောက်ဝမ်းသာတာရီကိုခေါ်ပြီးတော့ဖရာလန်လင့်မျိုးကအပ္ပမာဒီနာတံပါဒီတာမင်းကြီးမမေ့မလျော့နဲ့ကုသိုလ်တရားတွေပြည့်စုံအောင်ကြိုးစားအားထုတ်နေရစ်ခဲ့ပါတော့ဆိုပြီးတော့ဇံဘိညာဉ်နဲ့ကောင်းကင်ခီကနေရှင်ဝန္တော်ကိုကြွားသွားပါတယ်ရှင်ဝန္တော်မှာမြမဝိဟာရတရားတွေဆက်လက်ပွားများပြီးတော့ဇံမယုတ်လျော့ပဲသိဆုံးသွားတဲ့အတွက်ကြောင့်သိတဲ့အခါမှာမြမတီလာရောက်သွားရပါတယ်။ဒီတော့ဖရာလန်လူတင်ပြုကအဘိညာဉ်ဇံနဲ့ကောင်းကင်ခရီးကနေဟိမောနာကြွပြီးဆိုတော့ဥစဉ်တို့ကလည်းပဲဒီဇေဇံနဲ့ မတော်ရင်ခကြီးကနေပြီးတော့စံကြောင်းပြန်ကြွယုံနေရှိတော့တာပေါ့နော်ဖះလာလူလင်ပြုလို့စံမရတော့ဝိညာဉ်စံတော့မရဘူးကားနဲ့ဆိုတော့ဒီစေစံမရတာပေါ့နော်ဒီတော့တရားဟောတတ်ဖို့တရားနာတတ်ဖို့ဆိုတာလေဒီဝိထုကနေကောက်ချက်ချရမှာပေါ့ကျေတွင်ချက်တင်ပြောမယ်ဆိုရင်တော့ပြောစရာကြီးကအများကြီးပါပဲအခုတရားဟောတဲ့ပုဂ္ဂိုလ်တရားနာတဲ့ပုဂ္ဂိုလ်ရှိမှဆိုရင်ပန်းကျုံဆုံးပြင်ဆင်ထားတာဆိုတော့အဝါရောင်လည်းမြင်နေရတာပဲအဝါကတိုင်းရှုပေါ့ဖြူမြင်နေရတာပဲဖြူကတိုင်းရှုလို့ရတာပဲတမထအနေနဲ့မရှုချင်ဘူးဆိုလေဒါတွေကိုမြင်မြင်နဲ့ကြားကြားနဲ့စကားချင်းရှုမှတ်ပြီးတော့မိမိရဲ့စိတ်မှာကာမတဏ္ဏကျင်းကွာသွားအောင်လုပ်လို့ရတာပါပဲတရားရှုမှတ်နေတဲ့အချိန်ဟာတကယ်တော့ကာမတဏ္ဏကိုစွန့်နေတဲ့အချိန်ပါပဲကာမဂုဏ်အာယုံကိုစွန့်နေတဲ့အချိန်ပါပဲဒါတော့အဲဒီလိုစွန့်နိုင်အောင်ကြိုးစားအထုတ်ကြရမယ်ဒီတော့ဒီနေ့ဟောတဲ့တရားဟာပါဠိလိုပြောမယ်ဆိုရင်တော့ကာမနာအာတိနဝကထာပေါ့ကာမဂုဏ်ရဲ့အပြစ်ကိုပြောပြတဲ့စကားဖြစ်ပါတယ်ကာမဂုဏ်ကြောင့်ရှင်ပြပြောနေတော့တပည့်တို့အတွက်ဘာအကျိုးရှိမှလဲလို့တော့မေးကြရရှိပါတယ်တရားနာပိဋကထဲမှာပါရမီဓာတ်ခံရှင်းတန်နေတဲ့ပုဂ္ဂိုလ်ဒီပါမယ်ဆိုရင်တော့ကာမဂုဏ်ချမ်းသာတွေကိုအမြဲပြတ်လုံးဝဆွန့်လွတ်နိုင်ကြပါလိမ့်မယ်ဆွန့်လွတ်နိုင်လောက်အောင်စိတ်ဓာတ်အင်အားကြီးရကြပါလိမ့်မယ်ချက်ချင်းလည်းငင်စွန့်နိုင်လောက်အောင်ပါရမီမကျင့်သေးတဲ့ပုဂ္ဂိုလ်အချိန်မတန်သေးတဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲကာမဂုဏ်အာယုန်လေးပေါ်မှာတက်မတဲ့တဏှာလောဘအပူဓာတ်ကလေးကိုလျှော့နိုင်သမျှလျှော့နိုင်ကြပါလိမ့်မယ်။အဲဒီလိုကာမဂုဏ်အာယုန်လေးပေါ်မှာတက်မတဲ့တဏှာလောဘအပူဓာတ်ကိုလျှော့နိုင်သမျှမလျှော့နိုင်တောင်းမှနာကျန်နေတဲ့အခိုက်အတန့်ကလေးမှာတော့စေရဲ့အေးချမ်းမှုကိုရရှိကြမှာပါပဲဓမ္မရသဓမ္မပီတိကိုရရှိကြမှာပါပဲအနည်းနဲ့များလဲစွန့်နိုင်ကြမှာပါပဲလုံးဝမစွန့်နိုင်တော့မှပဲသူ့ဘာသူခံစားခြင်းကမှသာခံစားပြန်တဲ့ချိန်မှာတော့တွေးမနေတော့ဘူးဒီကာမဂုဏ်အယုန်နဲ့ပတ်သက်တဲ့အတွေးစိတ်တွေလုံးဝဖြစ်မနေစေရဘူးဖြစ်လာရင်လည်းပဲဝိပဿနာနဲ့ရှုမှတ်ပြလိုက်မယ်လို့ဒီလိုစိတ်မျိုးဖြစ်လာနိုင်တာပါပဲဘာမှမစွန့်နိုင်မှုသာကိုခံစားခြင်းနဲ့ကာမဂုဏ်အယုန်နဲ့မခံစားရတဲ့အခါမျိုးမှာတော့ကာမဂုဏ်ရဲ့အပြစ်ကိုဆင်ခြင်ပြီးတော့ကိုယ်စိတ်ကိုစောက်တည်ရရအောင်လုပ်နိုင်ကြမှာပါပဲ။အဲဒီလိုအပြင်ကာမဂုဏ်ရဲ့အပြစ်ကိုတံဝေကဉာဏ်နဲ့လည်းမြင်အောင်ရှုပွားနိုင်ကြပါစေ။ဝိပဿနာဉာဏ်နဲ့လည်းပဲဖြစ်ဖြစ်မြင်အောင်ရှုပွားနိုင်ကြပါစေ။ရှုပွားနိုင်ကြတဲ့အတိုင်းလည်းဝိပဿနာဉာဏ်ဤဆင့်ဆင့်တက်မဉဏ်ဖွဉဏ်ဤဆင့်ဆင့်တက်ပြီးတော့နိဗ္ဗာန်ချမ်းသာကိုဒီဘဝဒီခန္ဓာနောက်ဆုံးဖြစ်နေမျက်မှောက်ပြုနိုင်ကြပါစေလို့ဆုတောင်းရင်းနဲ့ဥစဉ်တို့ရဲ့တရားကိုဤကုန်ချုပ်ပါတော်မယ်။အားလုံးပဲလည်းကြည်ထားကြပါလိုက်ဆိုကြတော့မလိုပါဘူးအရေးကြီးဆုံးစကားတစ်ခွန်းနဲ့ညီကုန်ချုပ်ပါမယ်အပမာဒီနသံပါတိသာအပမာဒီနမမေ့မလဲရောမပေါ့မတန်ထက်တန်သောတတိတရားဖြင့်သံပါတိသာသီလသမာဓိပညာဥစွာသောသိက္ခာသုံးပါးတို့ကိုကိုယ်စီကိုယ်ငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းအချိန်အဖြစ်တနာကြီးခွဲကျော်သွားပြီဆိုတော့လေတရားသိမ့်ပြီးတော့ပြန်ကြဖို့ပါပဲသို့တော်လေတရားဝဲဖြစ်မြအောင်ကြိုးစားကြတဲ့ပုဂ္ဂိုလ်များကလည်းပဲတရားအနည်းငယ်တော့ထိုင်ကြည့်ခြင်းနဲ့ဆန္ဒလျှောက်ထားတယ်ဥစဉ်တို့ကိုယ်တိုင်ကလည်းပဲတရားဝဲတစ်ခုပြီးသွားပြီဆိုရင်ခိတ္တခဏတော့တရားထိုင်ကြည့်ခြင်းနဲ့ဆန္ဒလေးရှိပါတယ်ဖခင်လက်ထက်ကတရားနာပြီးကြွတန်းဝင်သွားကြတယ်ဆိုတာဖခင်ကတရားတာဟောလိုက်သုတ်တန်တစ်ခုဟောလိုက်တရားဆောင်သာဓုလေးခေါ်ပြီးတော့တိုင်ကနေသောတပံဖြစ်တိုင်ကနေယဟနာဖြစ်ဒီလိုဖြစ်သွားကြတာမဟုတ်ပါဘူးမြတ်စွာဘုရားကတရားလေးတစ်ခုဟောတယ်သုတ်တန်လေးတစ်ခုဟောတယ်ခေါ်တဲ့တရားကိုအရင်စူးစိုက်ပြီးတော့နာနေတယ်။နာနေရင်နာနေရင်နဲ့နာနေတဲ့အခိုက်မှာကိလေသာတွေထိုက်လျောက်ကင်းကွာပြီးတော့နေတယ်။စိတ်ကစင်ကြယ်ပြီးတော့နေတယ်။စိတ်ကအားရှိနေတယ်။တရားလည်းဆုံးရောခိတ္တခဏတတိပဏဝိပဿနာတရားလေးပွားများအားထုတ်လိုက်တယ်။အဲ့ဒီကြတော့မှမက်ဖို့တွေဆိုက်သွားတာပါ။ပိဋကတော်ဒီမှာတော့ဝိထုကြောင့်ဒီပြတဲ့အခါမှာဒေသနာဝသာနေဒေသနာတော်ဆုံးတဲ့အခါမှာဘုသူကတော့သောတာပန်ဖြစ်သွားတယ်။ဘလောက်ကတော့ယဟန္တာဖြစ်သွားတယ်လို့အတူချုံးပြီးတော့ပြောထားတာပါ။တကယ်တော့ကတော့တရားနာယုံတက်တက်နဲ့တရားရသွားကြတာတော့မဟုတ်ပါဘူးတရားထိုင်လို့တရားရသွားကြတာပါတီယိုခိကတရားဝဲဒီညလုံးပေါက်ခေါ်တယ်ဆိုတာလည်းရှိပါတယ်ညလုံးပေါက်ခေါ်တယ်ဆိုတော့ကတော့ဘုန်းကြီးကခေါ်လိုက်ခိတ္တခဏအားလိုက်ချိန်လေးပေးလိုက်အပေါ်ပါလေးသွားပြီးတော့တရားလေးထိုင်တရားလေးထိုင်ပြီးပြီဆိုတော့ခဏလောက်နာပြီးတော့တရားပြန်ခေါ်လိုက်အားထုတ်လိုက်ခေါ်လိုက်အားထုတ်လိုက် ဲ့ဒီလိုညာလုံးပေါက်လို့ကြတဲ့အတွက်ကြောင့်တရားဥပဒေမတည်ရသွားကြတာပါပဲဒီတော့တရားနာပိတ္တများတော့ဒီခိုခေထုံးလိုက်ယူပြီးတော့အားလိုက်ရှင်ယူအောင်မလားမယူတော့ပါဘူးနော်ယူခြင်းလည်းပဲအောင်ဤပြီးခံပြီးတော့သာထပ်ပေါ်လေနော်တရားဟောတဲ့ပုဂ္ဂိုလ်ကပို့ပြီးတော့ဆင်းကျင်တာပဲရေဒီတောက်ထားတာနော်ကဲဒီတော့သိခံပြီးတော့ကဲတင်မြင်ခွေထိုင်ခါမမတ်တာကောင်းကိုလည်းမမတ်တာ9မိနစ်လောက်တရားလေးအားထုတ်လိုက်ရအောင်ခုလိုအားထုတ်နေတဲ့အချိန်ဟာခုဟောခဲ့တဲ့တရားတိုင်းကြည့်မယ်ဆိုရင်တော့ကာမဂုဏ်အာယုံကိုစွန့်နေတာပါပဲကာမတဏှာကိုစွန့်နေတာပါပဲမလိုတဲ့သီးအပိုတွေကိုလှီးထုတ်နေတာပါပဲကာမမထကောင်းဝလဲမမထလက်ကိုယ်တော့ကိုယ်တင့်တော်တယ်လို့ချထားလို့ရပါတယ်လက်လက်ပေါ်ညာလက်ထပ်ထားလည်းရတာပါပဲလက်နှစ်ဖက်ဒီဘောမှာပဲရှိတဲ့တဲ့မှာပဲဆန့်တန်းထားလည်းရတာပါပဲမိမိအဆင်ပြေသလိုပါပြီးတော့လေကိုဝါဝလေးရှူလိုက်ပါဘာမှမရှူမှသိဘူးနဲ့လေကိုရိုးရိုးလေးပဲရှူနေပါအောင်ဘဝကိုတည်ယုံလေပုံမှန်ထက်တော့စအားထက်ခါစားလေးတော့နည်းနည်းလေးတော့အားထည့်ရတဲ့သဘောတော့ရှိတာပေါ့နည်းနည်းလေးထင်ရှားလာအောင်နောက်ပိုင်းမှာတော့ဘာမှတမင်လို့ရှူကြတော့မလိုပါဘူးအဲ့တော့ပုံမှန်လေးရှူနေရင်လည်းလေဟာဘယ်ဘက်နှာသီးဝါးကဝင်ထွက်နေတာလားညာဘက်နှာသီးဝါးကဝင်ထွက်နေတာလားဆိုတာစူးစိုက်ကြည့်ကြည့်လိုက်ပါမြားစုကတော့တစ်ချိန်တည်းမှာဘယ်ရောညာရောဝင်နေတယ်ဘယ်ရောညာရောဇုံဝင်ဇုံထွက်လို့ဒီလိုထင်နေတယ်တကယ်တော့မဟုတ်ပါဘူးတစ်ချိန်မှာတစ်ဖက်ပဲဝင်ထွက်ပါတယ်ဘယ်ကဝင်ဘယ်ကထွက်ဘယ်ကဝင်ဘယ်ကထွက်အချိန်ကြာကြာလေး10မိနစ်15မိနစ်ဖြစ်ပြီးတော့မှတခါညာကဝင်ညာကထွက်ညာကဝင်ညာကထွက်နဲ့ပြောင်းသွားရတယ်တခါတည်းရင်တော့လည်းနှစ်ဖက်လုံးဇုံဝင်ဇုံထွက်လည်းရှိတတ်ပါတယ်။အမှန်ကတော့အမြဲတမ်းလည်းပဲနှစ်ဖက်လုံးတော့ဝင်တော့ဝင်ထွက်တော့ထွက်နေတာပါ။ဒါပေမဲ့တစ်ဖက်ကပဲပို့ပြီးတော့ထင်ရှားပါတယ်။ထင်ရှားတဲ့နေရာလေးဘယ်ဘက်ဆိုလဲဘယ်ဘက်နှာသီးဝါညာဘက်ဆိုလဲညာဘက်နှာသီးဝါလေးထိတဲ့နေရာလေးမှာတတိကိုကတ်ထားပြီးတော့ဝင်သွားလို့ရှိရင်ဝင်တယ်လို့မှတ်လိုက်ပါ။ထွက်သွားလို့ရှိရင်လည်းထွက်တယ်လို့မှတ်လိုက်ပါကိုယ်စိတ်ကတော့လေလေးထိပြီးတော့နေတာကိုပဲသိနေပါဝင်သွားတဲ့လေနောက်နဲ့လိုက်ဆံမလို့ထွက်သွားတဲ့လေနောက်ကိုလည်းလိုက်ဆံမလို့ဝင်နေဆိုတဲ့စကလုံးထွက်တဲ့ဆိုတဲ့စကလုံးကိုလည်းလိုက်ဆံမလို့ပါဘူးထိတာလေးသိနေုံပါပဲရှုမှတ်မှုလေ့ကျင့်ရှိတာလို့ပိုင်နိုင်နေတဲ့ပုဂ္ဂိုလ်ကတော့လည်းပဲဝင်နေထွက်တယ်လို့အထူးမှတ်ပေးမယ်လည်းပဲရှိတဲ့သဘောလေးကိုပဲသိနေုံနဲ့ဇုံလောက်ပါတယ်သာဒီဘာမှာလေးလေးတူးပြီးတော့ခြိတဲ့နေရာလေးမှာပဲတတိကိုကတ်ထားပြီးတော့ဝင်ရင်ဝင်နေထွက်ရင်ထွက်တယ်ဒါလေးပဲရှုမှတ်ပြီးတော့နေပါလေးခြိတဲ့သဘောလေးမှာတတိကတ်ထားပြီးတော့ဝင်ရင်ဝင်နေထွက်ရင်ထွက်တယ်လို့စိတ်ထဲကနေရှုမှတ်ပြီးပါရုပ်တရက်တော့စိတ်အဆူလို့ထင်နေရပါတယ်တကယ်တော့ဆူနေတာမဟုတ်ပါဘူးမင်းဝင်နေတယ်ဆိုတာငါသိတယ်မင်းထွက်နေတယ်ဆိုတာငါသိတယ်လို့အသိမှတ်ပြုပြလိုက်တဲ့သဘောပါပဲအလေးချင်းမရှိသေးတဲ့ပုဂ္ဂိုလ်အနေနဲ့ဆိုရင်တော့ဝင်နေထွက်တယ်လို့စမှတ်ရင်ဆူနေတယ်လို့ထင်နေမှာပါပဲအဲ့ဒါမရှိပါဘူးဆိုနေတယ်လို့ကိုယ်စိတ်ကထင်နေလေမှတ်တာမှတ်နေပါမှရင်မှတ်ရင်လည်းအလေးချင်းရသွားပြီဆိုရင်ဆိုနေတဲ့သဘောမျိုးမတက်ရောက်တော့ပဲနဲ့သိုံသိနေတဲ့သဘောလေးဖြစ်လာပါလိမ့်မယ်အမှုအလေးချင်းရှိပြီးသားပုဂ္ဂိုလ်ဆိုရင်တော့စစခြင်းသာဝင်နေထွက်တယ်လို့မှတ်လိုက်ပြီမဲ့အရှင်ရလာတဲ့ခါမှာတော့ဝင်နေထွက်တယ်ဆိုတဲ့စိတ်ဆူကိုစိတ်အမှတ်ကလေးကိုမှတ်နေကြမလို့တော့ပဲနဲ့ထိတာရင်းကိုပဲသိနေရုံပါပဲထိတယ်ဆိုတာကတော့အစအလယ်ဆုံးအကုန်လုံးသိရမှာပေါ့စဝင်သွားတာလည်းသိရမယ်ဝင်တာလေးမဆုံးမချင်းစက်တိုက်ပုတ်တိုက်ပြီးတော့ဝ ဝင်နေထိနေတာကိုလည်းသိရမယ်ဝင်လေလေးဆုံးသွားလို့ပြတ်တောက်သွားတာလေးကိုလည်းသိလိုက်ရမယ်ဝင်လေလေးပြန်မထွက်လာခင်ရက်နေတဲ့သဘောလေးကိုလည်းရက်နေမှန်သိနေရမှာပါပဲရက်တယ်လို့တော့ထည့်ဆိုကြတော့မလိုပါဘူးရက်နေမှန်တော့သိနေလိုက်ရမယ်မှန်ကတော့နာသီဝထိယရဲ့မှာစိတ်တခိုင်မာစွာတတိကတ်ထားနိုင်မယ်ဆိုရင်တော့ထိမှုသဘောတစ်ခုတည်းကနေကူပဲတတိလေးပါးရဲ့သဘောဤထိမှုသဘောနဲ့ဆက်ဆက်နေတဲ့စိတ်ရဲ့သဘောဤရုပ်တရားနံတရားသဘောဤအများကြီးမြင်တွေ့လာနိုင်ပါတယ်ဒါပေမဲ့ရှုမှတ်တဲ့ယောဂီကတော့ဩဒါလေးကတော့ထိတဲ့နေရာကပထဝီဓာတ်ကလေးပဲဒါလေးကတော့အဘောဓာတ်ကလေးပဲနဲ့လိုက်ခွဲချမ်းစိတ်ချနေကြမလို့ပါဘူးထိတာလေးကဒါ30ထဲ30ထဲတိနေအောင်အကြမ်းမလား30တိနေအောင်ကြိုးစားယူပါပဲ30ထဲတိနေပြီဆိုရင်ပဲသဘောလေးတွေကအကုန်လုံးတိလာမှာပါပဲဘူးတဲ့အေးတဲ့သဘောလေးတွေလည်းတိလာမယ်လှူရှာတွန်းကန်နေတဲ့သဘောလေးတွေလည်းတိလာမယ်မားတဲ့ပြောတဲ့သဘောလေးတွေလည်းတိလာမယ်ဖွဲ့စည်းနေတဲ့သဘောလေးတွေလည်းသိလာမယ်ပထဝီအာဘောလို့ခွဲတက်ဖို့မလိုပါဘူးခွဲတက်ရင်တော့လည်းပဲဘုသူတ္တရှိလို့ခွဲတက်ရင်တော့လည်းတမျိုးတော့ကောင်းတာပေါ့လေဒါမဲ့ဒါကတော့အဓိကမဟုတ်ပါဘူးသဘောကိုသိနေဖို့ကအဓိကဖြစ်ပါတယ်အာယုန်ဤများများမရှိမှတ်ခြင်းတဲ့ပုဂ္ဂိုလ်ဆိုရင်တော့နာသီဝလေးထိတာလေးတတိကထကထပြီးတော့မှဒီကနေခုနညဉ့်ညံ့တဲ့သဘောလေးတွေအေးချမ်းတဲ့သဘောလေးတွေတိမ်မွေးတဲ့သဘောလေးတွေအဲဒီသဘောလေးတွေကိုဆက်ပြီးတော့စူးစိုက်ပြီးရှုနေရုံပဲတိမ်မွေးတယ်တိမ်မွေးတယ်နဲ့စကလုံးတွေလျှောက်ပြောင်းပြီးမှတ်စရာတော့လည်းမလိုပါဘူးစိတ်ကလေးတခြားလွတ်မသွားအောင်တော့ဝင်နေထွက်တယ်လို့တော့ထိမ့်ပြီးထားရတာပေါ့ကြူကြကြူကြလေးမှတ်တယ်ဆိုတာကလည်းအမှန်ကတော့ကဲတရားထိုင်ကြရအောင်ဆိုပြီးတော့ရိတ်သားတွေမှာအချက်ပေးတန်ညာခောက်တဲ့သဘောမျိုးပါပဲတရားထိုင်တယ်လို့လောက်ရတော့မယ်လို့စိတ်ကိုကန့်သတ်ပြလိုက်တဲ့သဘောပါဝင်တယ်လို့မှတ်လိုက်တာဟာမင်းရဲ့စိတ်ကလေးတခြားအာယုန်တွေမှာရှောက်ကြည့်မနေနဲ့ဝင်တဲ့ကိစ္စမှာရှိနေတဲ့ယုံနိုင်ရဲ့သဘောမှာပဲထားဝင်တဲ့ကိစ္စနဲ့ပတ်သက်တဲ့ယုံနိုင်ရဲ့သဘောတွေကိုသာမင်းသိအောင်လုပ်လို့ကိုယ်စိတ်ကိုနည်းမြေကန့်သတ်ပြလိုက်တဲ့သဘောပါပဲနေရာချက်ကိုယ်စိတ်ကိုနေရာချပြလိုက်တဲ့သဘောပါပဲဝင်တဲ့အာယုန်ကနေတခြားရောက်မသွားအောင်ထွက်တဲ့အာယုန်ကနေတခြားရောက်မသွားအောင်တတိလေးထိန်းထားတဲ့သဘောမျှတာပါပဲတခြားမသွားတော့ဘူးဆိုတဲ့အခါမှာဝင်တဲ့ထွက်တဲ့ဝင်ထိထွက်ထိရှိသဘောလေးမှာဘာတွေဖြစ်နေတာလဲဆိုတာစူးစိုက်ပြီးရှုမှတ်ရမှာပါအဲဒီလိုရှုမှတ်ရင်လည်းနောက်ဆုံးမှာဝင်လေထွက်လေကတိမ်မွေ့သွားပါတယ်တိမ်မွေ့ပြီးတော့ငြိမ်းအေးနေတဲ့သဘောလေးလည်းရှိပါတယ်အဲဒီမှာသိမ်မွေ့နေတဲ့သဘောငြိမ်းအေးနေတဲ့သဘောလေးကိုနှစ်သက်တဲ့ပီတိလေးဖြစ်နေတတ်ပါတယ်သိမ်မွေ့ငြိမ်းအေးမှုလေးနဲ့ပတ်သက်ပြီးတော့ချမ်းသာနေတဲ့သဘောလေးဖြစ်နေပါတယ်ဇာလူပြောရင်တော့ဒုက္ခဝေဒနာပါပဲအဲ့ဒါလေးကိုလည်းပဲဝမ်းမြောက်တယ်ဝမ်းမြောက်တယ်နှစ်သက်တယ်နှစ်သက်တယ်မှတ်သည်ဖြစ်စေမမှတ်သည်ဖြစ်စေပေါ့လေဝမ်းမြောက်တဲ့သဘောချိန်နဲ့နေတဲ့သဘောချမ်းသာနေတဲ့သဘောလေးကိုပဲစူးစိုက်ပြီးတော့ရှုနေတဲ့စဉ်းစားကခုနကဝင်လေထွက်လေထိတဲ့သဘောရှုနေတာကကာယ ानु ပတ္တနာပါရှုရင်းရှုရင်းကနေတိမ်မွေ့ငြိမ်းအေးသွားတော့အဲ့ဒီတိမ်မွေ့ငြိမ်းမှုကိုဝမ်းမြောက်စွာခံစားနေတဲ့ပီတိသဘောလေးတိမ်မွေ့ငြိမ်းမှုကိုခံစားနေတဲ့ဒုက္ခသောချမ်းသာသဘောလေးကိုအလိုလိုနေရှုမြင်တာဖြစ်နေတော့တာပါပဲဘာလို့လဲဆိုရင်ဉာဏ်ထဲမှာခုနထိတဲ့သဘောလေးကမထင်ရှားတော့ပဲနဲ့ငြိမ်းအေးနေတဲ့သဘောလေးချမ်းသာနေတဲ့သဘောလေးကပဲထင်ရှားလာတယ်။အဲ့ဒါကိုဆက်ရှိတော့ဝေဒနာ ानु ပတ္တနာဖြစ်သွားပါတယ်။ရှိပြီးရှိရင်လည်းဝင်နေထွက်လေးကလည်းပျောက်သလိုဖြစ်ချမ်းသာဒုက္ခဆိုတဲ့ပီတိဒုက္ခသဘောလေးကလည်းပျောက်သလိုဖြစ်ကြည်နေတဲ့စိတ်ကလေးငြိမ်နေတဲ့စိတ်ကလေးလွတ်မြောက်နေတဲ့စိတ်ကလေးတတ်တတ်ကိုပဲသွားပြီးတော့တွေ့တယ်။ဖြူလေလေးလို့ပေါ့ဗလာစားရဲ့ဖြူလေးလို့ဖြစ်နေတဲ့စိတ်ကလေးကိုသွားတွေ့တာတတ်ပါတယ်။အဲ့ဒီခါကျတော့လေကြည်နေတဲ့စိတ်ကိုကြည်နေမှန်းသိယုံမှာပဲကြည်တယ်လို့မှတ်ခြင်းလဲမှတ်ပေါ့မမှတ်လဲကိစ္စမရှိပါဘူးတကယ်တော့ဉာဏ်ရှင်းသွားတဲ့ပုဂ္ဂိုလ် စိတ်ဆွမ်းရည်ညစ်သက်တော်တဲ့ပုဂ္ဂိုလ်ကတော့မှတ်စမ်းပါဆိုလို့လည်းမမှတ်ဖြစ်တော့ပါဘူး။မှတ်ချင်သေးလည်းမရှိတော့ပါဘူး။မှတ်ကြည့်လိုက်လို့ရှိရင်မှတ်တာကအခုကံကြီးသဘောမျိုးလိုဖြစ်နေတတ်ပါတယ်။အခုကံကြီးဖြစ်နေတဲ့နဲ့မှတ်မှဖြစ်မယ်လို့ဆွဲလန်းထားပြီးမှတ်เสียမလိုပါဘူး။ကြည်လင်နေတဲ့စိတ်ကလေးကိုတည်နေဖို့ပါ။ငြိမ်သက်နေတဲ့စိတ်ကလေးကိုတည်နေဖို့ပါ။သဘာဝဒါသရဲ့ကိလေသာသဘောတွေဟိုအာယုဒီအာယုဆိုတဲ့အာယုတွေကနေလွတ်မြောက်နေတဲ့စိတ်ကလေးကိုပဲဖြူရလေးတိုင်းတည်နေอยู่มาပဲကြည်နေอยู่มาပဲအဲ့ဒါကတော့စိတ်ဓာတ်ဥပဒနာဖြစ်သွားပါပြီအဲ့ဒီလိုကြည်ရင်ကြည်ရင်နဲ့ဝင်လေထွက်လေရဲ့ထိသဘောထိသဘောလေးတွေရောပီတိဒုက္ခရဲ့သဘောတွေရောခုနကြည်လင်ငြိမ်သက်အေးမြတ်လွတ်မြောက်နေတဲ့စိတ်ကလေးရောတစ်ခုဖြစ်လိုက်တစ်ခုပြက်လိုက်တစ်ခုဖြစ်လိုက်တစ်ခုပြက်လိုက်နဲ့ဖြစ်ပြဖြစ်ပြနေတဲ့သဘောလေးကိုမြင်တွေ့လာပြီဆိုရင်တော့ဒါလည်းပဲအဲ့ဒီဖြစ်ပြကလေးကိုစိုက်ကြည့်နေရမှာပဲဝင်နေထွက်တယ်လို့မှတ်နေရကနေဖြစ်ပြကိုမြင်သွားလို့ဆိုပြီးတော့ဖြစ်ပြနဲ့ရွတ်နေကြတော့မလိုပါဘူးဒါပေမဲ့ရွတ်ချင်တပတ်ဆိုလေရွတ်လို့တော့ရပါတယ်ဖြစ်ပြကိုမြင်လိုက်လို့အာအာတင်သွားတာနဲ့အော်ဖြစ်ပြခဏတစ်ချိန်မှတ်တာတော့ရပါတယ်ဒါပေမဲ့ဉာဏ်ရင်တော်တဲ့ပုဂ္ဂိုလ်ကတော့လက်ဖြစ်ပြကိုမြင်တာဖြစ်ပြလို့မှတ်ချင်စိတ်ရှိမှမဟုတ်တော့ပါဘူးဖြစ်ပြနေတာကိုပဲစိုက်ပြီးကြည်နေဖြစ်တော့မှာပါပဲမှတ်တော့မှမှတ်တာကနောက်ကျနေပြီသူကပြတ်သွားတာကအရင်ဖြစ်နေပြီဒီတဲ့ဉာဏ်ရင်တဲ့သူကတော့ဖြစ်တာတော့မတွေ့တော့ဘူးပြတ်ပြီးတော့သွားတာဒီပဲမြင်တွေ့နေပါလိမ့်မယ်အဲ့ဒါကိုလည်းပဲဖြစ်နေတယ်ဆိုတာစိုက်ကြည့်နေရုံပါပဲအဲ့ဒီလိုဖြစ်ပြသဘောကိုသိတာကတော့ဓမ္မာနုပဒနာတတိပဒံဖြစ်သွားပါပြီ။ဖြစ်ပြီးပြနေတဲ့အတွက်ကြောင့်မမြဲတဲ့သဘောလေးပါလားလို့သိသွားတယ်။မမြဲတဲ့အတွက်ကြောင့်ဖြစ်ပြီးပြနေတဲ့အတွက်ကြောင့်လည်းမကောင်းပါလားလို့သိသွားတယ်။ဖြစ်ပြီးပြနေတာကိုမဖြစ်အောင်မပြအောင်လွတ်လို့မရပါလား။ကိုမပိုင်ပါလားဆိုပြီးတော့မပိုင်တဲ့သဘောကိုလည်းသိသွားပါတယ်။မမြဲတာကိုသိတာအိဋ္ဌာကိုသိတာပါ။မကောင်းတာကိုသိတာဒုက္ခကိုသိတာပါမပိုင်တာကိုသိတာအနတ္တကိုသိတာပါအဲ့ဒီလိုအချင်းအာနာပါနတစ်ခုကနေစကင်လိုက်တာတတိပဌာန်၄ချက်လုံးစုံသွားပါတယ်ဒါကြောင့်လည်းမြတ်စွာဘုရားရှင်ကအာနာပါနတတိပဌာန်ပွားရင်တတိပဌာန်၄ပါးလုံးပွားရရောက်ပါတယ်လို့ဟောထားတာပွားရရောက်ပါတယ်ဆိုတာအလိုလိုရောက်သွားတာတော့မဟုတ်ဘူးပွားရင်နဲ့ထင်ရှားလာတဲ့အာယုန်လေးတွေကိုဆက်ပြီးတတိကပ်ပြီးရှုမှတ်သွားလို့ရောက်သွားတာပါရှိမင်းရှိရင်လည်းဒီအာယုန်လေးကပေါ်ကိုပေါ်လာတော့တာကိုပေါ်လာတာကိုကိုကမျက်နှာလွှဲစရာမလိုဘူးပေါ်လာတဲ့အချိန်ရှုမှတ်လိုက်တော့ဝေဒနာပေါ်လာတာဆက်ရှိတော့ဝေဒနာနုပဒနာဖြစ်စိတ်ပေါ်လာတာဆက်ရှိတော့စိတ်ဓာတ်နုပဒနာဖြစ်သဘောတရားလေးတွေပေါ်လာတာဆက်ရှိတော့သဘောဓမ္မနုပဒနာဖြစ်နေအဲ့ဒီလိုအချင်းပฏิပဒံ၄ချက်လုံးစုံသွားပါတယ်ဒါကတော့အာနာပါနတက်တက်နဲ့ပဲဝိပဿနာဉာဏ်ဤဆင်းဆင်းမဉဏ်ဘူးဉာဏ်ဤဆင်းဆင်းတက်အောင်အာထုတ်တဲ့ဤအချင်းချုပ်ဖြစ်ပါတယ်တခုတည်းနဲ့ကိစ္စပြီးနိုင်လောက်အောင်တမာတိအားဝရိယအားဉာဏ်အားနေတဲ့ပုဂ္ဂိုလ်ဒီအနေနဲ့ကတော့လေဝင်နေထွက်တွေကိုပြင်နေတာရှိမှရင်းနဲ့ဝေဒနာတွေကထင်ရှားလာရင်တော့လေနားတဲ့သဘောထင်ရှားတော့နားတဲ့သဘောလေးကိုပဲအာယုံဆူဆိုက်ပြီးတော့နားရီကျင်တဲ့သဘောထင်ရှားတော့ကျင်နေအောင့်တဲ့သဘောထင်ရှားတော့အောင့်နေစသဖြင့်ဖြင့်ဝေဒနာကိုရှုမှတ်ရပါမယ်ရှုမှတ်ရင်းနဲ့အတွေးတွေကပြန့်လွင့်နေတယ်တွေးတယ်စဉ်းစားတယ်ပြန့်လွင့်နေစသဖြင့်အချင်းရှုမှတ်ရပါမယ်အတွေးစိတ်ကိုတည်းရဲ့ရှုလို့မရဘူးဆိုရင်လည်းကိုယ်စိတ်ကူးထဲမှာမြင်နေတာတွေကိုမြင်နေကြားတာစိတ်ထဲမှာပဲကြားနေတာကိုကြားတယ်စသဖြင့်အချင်းရှုမှတ်လို့ရပါတယ်အခုတရားထိုင်နေရင်းနဲ့အိမ်ပြန်ကျင်စိတ်ပေါက်လာပြီဆိုတော့လည်းပြန်ကျင်နေပေါ့တရားထိုင်တာဖြုတ်ခြင်းပြီဆိုရင်လည်းဖြုတ်ခြင်းနဲ့တရားဟောတဲ့ဘုန်းကြီးပေါ်စိတ်တူရင်လည်းစိတ်တူတယ်စသဖြင့်ဖြစ်ပေါ်လीစိတ်ထဲမှာထင်ရှားတာကိုထင်ရှားတဲ့အတိုင်းရှုမှတ်ရုံပါပဲခန္ဓာကိုယ်မှာထင်ရှားတာကိုလည်းထင်ရှားတဲ့အတိုင်းရှုရုံပဲပေါ့ရရင်လည်းရတယ်စသဖြင့်ဖြစ်ပေါ်လीအဲ့တော့ဝင်ထွက်တွေကိုပင်တိုင်းထားပြီးမယ်တခြားရုပ်တွေကထင်ရှားလိုက်ရင်တခြားရုပ်ကိုပြောင်းရှုတခြားနာထင်ရှားလိုက်ရင်တခြားနာပြောင်းရှုအဲ့ဒီလိုရှုမှတ်ရင်းနဲ့ပေါ်ရလိုက်ရှုပြီးတော့ဝိပဿနာဉာဏ်နဲ့ဉာဏ်ဖွဉ္ဉဏ်ကြီးရအောင်ရှုမှတ်တဲ့နည်းလေးရှိပါတယ်။ဘယ်နည်းနဲ့ပဲအထုတ်မယ်လို့သုံးသပ်ချက်ချထားစရာမလိုပါဘူး။ကိ ုညာမှာချင်ရှားလာတယ်လို့ရှုမှတ်ရပါမှာရှုမှတ်ရမှာပါပဲဝင်လေထွက်လေရှုမှတ်ရကနေဘက်ဘက်ပိုင်းနေရာကိုအရင်ရောက်သွားကြတော့လေဝင်လေဝင်တော့ဘက်ကဖောင်းသွားတယ်ဖောင်းတယ်လို့ရှုမှတ်ယူမှာပဲလေထုတ်လိုက်တဲ့အခါဘောင်းဘက်ကပိန်ကျသွားတယ်ပိန်တယ်လို့ရှုမှတ်လိုက်ယူမှာပဲဘယ်နေရာမှာပဲငါစိတ်ကိုထားမယ်လို့မူတည်ထားပြန်မလို့ပါဘူးတမထကမထကတော့တဏှာထဲမှာဆူဆိုင်ပြီးရှုပွားမယ်လို့ဆုံးဖြတ်ထားရပါတယ်ဝိပဿနာကတော့တဏှာထဲပဲရှုမယ်လို့ဆုံးဖြတ်ထားစရာမလိုပါဘူးသင်္ချာရသင်္ချာရပေါ်ရပေါ်ရကိုရှုမှတ်ရမှာပါပဲဒါကတော့သီလထိုင်မှတ်တာပေါ့ကိုယ်အင်ကိုရောက်သွားတဲ့အခါလေသွားရင်လာရင်လုံရင်ကန်ရင်စားရင်တောက်ရင်နေရင်ထိုင်ရင်ပြောရင်ဆိုရင်နဲ့ဖြစ်နေတဲ့ကိုညာမှာဆင်ရှားနေတဲ့ယုတ်တရားသုံးဖို့နန္တရားတစ်ခုခုကိုစူးစိုက်ပြီးတော့ရှုမှတ်ပေါ်များနေုံပါပဲ။ကာမဂုဏ်အာယုန်ကိုခံစားတဲ့အခါမှာလည်းပဲမိမိမူမူမခံစားဘဲနဲ့အမှတ်တရလေးထည့်သွင်းပြီးတော့ခံစားသွားယုံပါပဲ။ဒါဆိုရင်ခုနဟောခဲ့တဲ့တရားမှာပါတဲ့ကာမတဏှာကိုစွန့်ပြီးသားဖြစ်ပါတယ်။ကာမဂုဏ်ခံစားတာဘယ်နှလုံးမှတ်မလဲလို့တော့မေးစရာရှိပါတယ်။ TV ကြည့်နေတဲ့အချိန်မှာTV ကြီးကိုကြည့်ပြီးတော့ကြည့်တယ်လို့မှတ်နေရင်တော့ဟိုကဘာတွေပြတော့မှလည်းသိမှာမဟုတ်ပါဘူး။ဘာတွေပြောတော့မှလည်းသိမှာမဟုတ်ပါဘူး။အဲ့ဒီလိုရှုမှတ်ဖို့တိုက်တွန်းတာတော့မဟုတ်ပါဘူး။တတိရှိလို့ရှုမယ်ဆိုရင်တော့လေကောင်းတာပေါ့။ TV ကြီးနေနဲ့မြင်နေအတန်ကိုကြားတယ်ကြားတယ်ဆိုရင်တော့ဘာတွေပြနေတယ်လဲဘာဇာလန်းနေပြနေတယ်လဲဘာတွေပြောနေတယ်တော့သိမှာတော့မဟုတ်ဘူး။မသိပေမဲ့ဝိပဿနာဉာဏ်တော့ဖြစ်လာပါလိမ့်မယ်။အဲ့ဒီလိုကာမဂုဏ်အာယုံကိုပြက်ပြက်သားသားကြီးစွန့်နိုင်ရင်တော့လည်းကောင်းတာပေါ့ကိုကြည့်တဲ့ TV ရဲ့ဇာတ်လမ်းလေးတွေပြောတာဆိုတာလေးလည်းသိချင်တယ်တစ်ဖက်ကလည်းတရားလေးကလည်းလှုပ်ချင်တယ်ဆိုရင်တော့ TV ကြည့်နေရင်လည်းနာသီဝါလေးမှာတတိကံထားပြီးတော့ကြည့်နေတဲ့အချိန်မှာ TV ကြည့်ရင်မှတ်တဲ့ခါမှာတော့ဝင်နေထွက်တယ်နဲ့မှတ်နေကြတော့မလိုပါဘူးစိတ်ကလေးကိုနာသီဝါလေးထိတဲ့နေရာမှာတတိလေးကပ်ပြီးတော့ကျူးကျားလေးကိုတမင်တတိထားပြီးတော့ရှူပေးရုံမှာပဲသူ့အလိုလျောက်ရှူနေတာမျိုးမဖြစ်စေပဲနဲ့တတိလေးကပ်ပြီးတော့ရှူတာမျိုးဖြစ်စီရမယ်။ဒါဆိုရင် TV ကြည့်နေတဲ့အချိန်မှာတော့ကိလေသာအပူဓာတ်တွေဖြစ်နေတာမှန်ပေမဲ့တစ်ဖက်ကလည်းနာသီဝါလေးမှာတတိကပ်ပြီးတော့လေကိုသတိထားရှူနေတာဆိုတော့အပူဓာတ်ကလျော့လျော့သွားပါတယ်။အပူထဲမှာအေးညက်ပြီးသားဖြစ်ပါတယ်။မိစားတစ်ဖက်ရေမုတ်တစ်ဖက်လို့ပြောလို့ရှိပါတယ်။မိစားကြီးပဲထားရတဲ့ဆိုင်ရေမုတ်ကလေးပါသေးတယ်ဆိုရင်တော့အပူတော့သက်သာနိုင်သေးတာပေါ့။တစ်ဖက်ကကိုကမစွန့်နိုင်လို့ကာမဂုဏ်အာယုန်တွေကိုဘူတတ်နဲ့ခံစားပြီးမဲ့တစ်ဖက်ကတရားဓမ္မတည်းဟူသောအေးတက်ပြီးတော့တွန်းပြရမှာပေါ့ကာမဂုဏ်အာယုန်တွေပေါ်မှာတက်မဲ့တဲ့ကာမတဏှာဆိုတာကတော့အပူတက်ပါပဲဒါပေမဲ့အပူကလည်းအုံချတိုင်းအေးတက်ဖြစ်လာနိုင်တာပါပဲလောကမှာအင်မတန်ပူတဲ့လက်စစ်မီးတို့လက်စစ်မီးကအပူတက်ကိုပဲခလုတ်ဓာကန်ခလုတ်ရဲ့အကူအညီလေးယူလိုက်တော့လေးပိဆက်တို့ရေခဲတတတို့အေးတက်တွေဖြစ်လာသေးတာပါပဲအဲ့ဒီလိုပါပဲကာမဂုဏ်အာယုန်ဆိုတဲ့အပူတက်ကာမတဏှာဆိုတဲ့အပူတက်ကိုတတိပဌံဆိုတဲ့ဓာကန်စက်ကလုတ်လေးတက်ပြလိုက်မယ်ဆိုရင်တော့ဝိပဿနာဉာဏ်ဆိုတဲ့အေးတက်ကလေးတွေမဉဏ်ပူဉဏ်ဆိုတဲ့အေးတက်ကလေးတွေဖြစ်ပေါ်လာမှာပါဒါကြောင့်ဒီကနေ့ဟောတဲ့တရားရဲ့အနည်းချုပ်ကတော့ကာမဂုဏ်ချမ်းသာဆိုတဲ့သဘောကတော့ယာလီလူလီသဘောရှိတယ်တင်းငါသဘောရှိတယ်ပူလောင်တဲ့သဘောရှိတယ်ဒါလေးကိုသိထားတဲ့အတွက်ကြောင့်ကိုယ်စိတ်မှာလောဘတက်ကိုရောပေါအောင်ပြုပြင်နိုင်ပါလိမ့်မယ်ပြီးတော့ဒီပူတက်ကိုရောအောင်ဘယ်လိုလုပ်ရမလဲဆိုရင်တော့ဘယ်အာယုံကိုပဲခံစားတရားတည်းလေးပေါအောင်နေမယ်မြင်နာကြားတာနာနာစားတာကိုတည်းကြီးမှတ်လိုက်ရင်ရတာမခံစားရမှဆိုလို့မမှတ်ချင်တောင်မှပဲပါအလုပ်ပဲလုပ်လို့နာသီဝါလီမှာကျူးကျားတတိကက်ကပ်ပြီးရှုမှတ်သွားမယ်ဆိုရင်တော့ကိလေသာအမှုတက်တည်းရောပါသွားမှာပါပဲမိနစ်20လောက်တရားရှုမှတ်ပြီးဖြစ်တဲ့အတွက်ဒါနပိသများတရားဖြုတ်နိုင်ပါပြီမိနစ်20 25မိနစ်နီးပါးလောက်ရှုမှတ်ခွင့်ရသွားပါတယ်ဒီအချိန်မှာကာမတဏ္ဍာကိုစွန့်နေတာပါပဲခုနတရားအထုံရင်ပြောနေသလိုပါပဲအိမ်မှာရောက်ရှိသွားတဲ့အခါမှာလည်းပဲဘယ်အာယုံကိုပဲခံစားတတိပဌံအေးတက်ကလေးတန်းတန်းပြီးတော့ခံစားရမယ်တတိပဌံဇာကစက်ကလုတ်လေး ဓာတ်ခံပြီးတော့ခံစားပြရမယ်။ကဲတရားသိမေတ္တာပူလီဆူကြရအောင်ပထမနှစ်ခေါက်တော့တိုင်ပြီးပါမယ်နောက်ဆုံးသုံးခေါက်ကတော့ကိုယ်ကိုယ်တိုင်ဆူကြရပါမယ်။အယက်စင်မျက်နှာ၌ရှိကြသောနလူတတဝါအာလုံးတို့သည
်
ဘေးရန်ယောဂကင်းစင်กว่า၍ကိုယ်စိတ်နှဖျ
ား
ကျောင်းမာချမ်းသာကြပါစေယက်စင်မျက်နှာ၌ရှိကြသောနတ်လူတတဝါအလုံးတို့သည
်
ဘေးရန်ရောဂ
ါ
ကင်းစင်กว่า၍ကိုယ်စိတ်နှဖျ
ား
ကျောင်းမာချမ်းသာကြပါစေ
။
ဆုကြရအောင
်
တစ္ဆေတေဆိုရမယ်နော်။ယက်စင်မျက်နှာ၌ရှိကြသော
နတ
်လူတတဝါအာလ